နှစ်စဉ်ကုလသမဂ္ဂထရီတန်ညီလာခံကျင်းပနေတဲ့အချိန်မှာပဲ Bills and Melinda Gates Foundation ကနေကမ္ဘာအနာဂတ်ထုတ်ထွက်ဖွံ့ဖြိုးရေးအတွက်ဂိုးဖမ်းသမားများလို့တင်စားခေါ်ဝေါ်တဲ့ Goalkeeper ဆွေးနွေးပွဲကိုကျင်းပပါတယ်။ဒီနေ့မှာတော့ကမ္ဘာတဝန်းမိခင်နဲ့ကလေးသေးဆုံးမှု short ချနိုင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးသွားပြီးမြန်မာနိုင်ငံအတွင်းကလိုနေလိုအပ်နေသူတွေကိုလည်းအိန္ဒိယရုံးခွဲကတစင်ထောက်ပံ့ကူညီနေကြောင်းညောင်မှာစက်တင်ဘာ19ရက်ကနေ20ရက်နေ့တွင်ကျင်းပခဲ့တဲ့ Goalkeeper ဆွေးနွေးပွဲကိုတက်ရောက်ခဲ့သူဒေါက်တာမျိုးမြင့်အောင်ကပြောပါတယ်။American ပြည်ထောင်စု Nebraska ပြည်နယ်အခြေစိုက် CHH Health Provider ဆေးရုံကွန်ရက်ကဤသွင်းမြင့်တင်ရေးညှိနှိုင်းရေးမှူးဒေါက်တာမျိုးမြင့်အောင်ကိုမတ်ဤသန့်စင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင
်ဗျ။ပြီးခဲ့တဲ့ရက်ပိုင်း September 19-20ပေါ့နော်ကျွန်တော်တို့ဒီနှစ်ရက်မှာကတော့ New York မြို့မှာလုပ်ခဲ့တဲ့အဓိကကတော့ကျွန်တော်တို့ Gates Foundation ကနေပြီးတော့ဦးဆောင်တဲ့ Goalkeepers 2023 event ပေါ့နော်။ကျွန်တော်တို့ဒီကဘာလုံးတွဲလောက်ထားတဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ goals တွေပေါ့နော်ကျွန်တော် sustainable development goals တွေကိုဟိုဝိုင်းပြီးတော့ကူညီပံ့ပိုးနေကြတဲ့သူတွေကိုစုစည်းပြီးတော့ conference တွေတခုလုပ်တာဖြစ်ပါတယ်အဲ့ဒီ conference ကိုကျွန်တော်သွားပြီးတော့တက်ရောက်ခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့မှာနေဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်အကြောင်းအရာတွေပါလာမှာလဲရှင
်တို့မြန်မာနိုင်ငံကတော့ဒီကျွန်တော်တို့2021ခုနှစ်ကျွန်တော်အနာသိင်းနောက်ပိုင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့် Gates Foundation ရဲ့ပံ့ပိုးမှုကနေပြီးတော့နည်းနည်းလေးအားနည်းသွားတာကိုကျွန်တော်တို့တွေ့ပါတယ်။အဓိကဆွေးနွေးရတဲ့အကြောင်းအရာတွေကတော့ကျွန်တော်တို့ဒီ Sustainable Development Goal 18ခုနဲ့ပတ်သက်ပြီးတော့ပေါ့နော်။ဘယ်လောက်ထိခီးရောက်နေပြီပဲလဲ။အခုကျွန်တော်တို့ Sustainable Development Goal တွေပြောလာတာ2015ခုနှစ်ကနေစခဲ့တာဆိုရင်ကျွန်တော်2030မှာပန်းနိုင်နေကိုကျွန်တော်ရောက်ဖို့မှန်းထားတာဖြစ်ပါတယ်။ဒါကြောင့်အလဲတဝက်ခီးရောက်နေပြီ။အဲ့ဒီကာလမှာဘလောက်တိုင်းတာတိလုံနိုင်သလဲဘယ် goal တွေမှာတော့ကျွန်တော်ရောက်တဲ့နေရာမရောက်ဖ ೇನೆ နောက်ကျနေသလဲဒါတွေကိုဆွေးနွေးပြီးတော့မှအဓိကကျွန်တော်နိုင်ငံအသီးမှာရှိတဲ့ခေါင်းဆောင်တွေပါဝင်ပတ်သက်ပြီးတော့ကူညီနေကြတဲ့ဟာလာကျွန်တော်တို့ UN အဖွဲ့အစည်းတွေ International Local မှာရှိကြတဲ့ NGO အဖွဲ့အစည်းမှာရှိတဲ့သူတွေအကုန်လုံးဝိုင်းဝန်းကူညီကြဖို့စီးပွားရေးလုပ်ငန်းရှင်တွေ Technology မှာကျွန်တော်လုပ်နေကြတဲ့လုပ်ငန်းရှင်တွေအားလုံးပေါ့နော်အခုအတူပါပြီးတော့ဝိုင်းဝန်းဆောင်ရွက်ကြဖို့ဆိုပြီးတော့နှိုးဆော်တဲ့ပွဲလေးဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံနဲ့ relevant ဖြစ်တာကတော့ကျွန်တော်တို့အဓိက highlight လုပ်သွားတာကတော့ maternal and child health ပေါ့နော်မိခင်နဲ့ကလေးသေဆုံးနှုန်းကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရောက်တဲ့နေရာကိုမရောက်ပဲနဲ့ကျွန်တော်တို့အချိန်ဟုန်လေးတွေနည်းနေတာကိုတွေ့ရတဲ့ကြောင်းပို့ပြီးတော့အားဆိုင်ပြီးလုပ်ဖို့ဆိုပြီးတော့အဲ့ဒီ conference မှာဆွေးနွေးသွားတာရှိပါတယ်ခင်ဗျဟုတ
်ကဲ့ပါရှင်ဒီလိုမျိုးမြန်မာနိုင်ငံတွင်ထောက်ပံ့ဖို့ကြတော့ဘယ်လိုမျိုးဒီလည်းနေထောက်ပံ့တာလေငွေကြေးရောဘယ်လိုမျိုးထောက်ပံ့မှုတွေရှိပါလဲရှင
်2021မတိုင်ခင်တုန်းကတော့ကျွန်တော်မြန်မာနိုင်ငံမှာဆိုရင်ဒီယောဂ3မျိုးပေါ့နော် HIV malaria TB နဲ့ပတ်သက်ပြီးတော့လုပ်နေတဲ့ International NGO နိုင်ငံတကာကျွန်တော်လူမှုကွန်ရက်အဖွဲ့အစည်းတွေရခဲ့တာရှိပါတယ်သို့တော်လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်မြန်မာနိုင်ငံကိုတိုက်ရိုက်ပေးနေတာမျိုးတွေကျွန်တော်မတွေ့ရဘဲနဲ့ Partners Asia လို့အဖွဲ့မျိုးပေါ့နော်ဒါမျိုးဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မျိုးသမီးတွေရဲ့ကြားထဲမှာ Financial Inclusionအဲကျွန်တော်တို့ဒီငွေကြေးနဲ့ပတ်သက်ပြီးတော့မှအခြေခံသိလိုက်တဲ့ချက်လက်တွေကိုကျွန်တော်တို့သင်ပေးတယ်ပြီးတော့မှအမျိုးသမီးတွေကိုကူညီပံ့ပိုးတဲ့အဖွဲ့မျိုးကိုကျွန်တော်တို့ funding ပေးနေတာတွေ့ပါတယ်ကျန်တာတွေကတော့မြန်မာနိုင်ငံတွင်းအဖွဲ့တွေစီကိုတိုက်ရိုက် fund စီးစင်းတာမျိုးမရှိဘဲနဲ့ဒေတာတွေမှာရှိတဲ့ဥမာတရုတ်နိုင်ငံမှာရှိတဲ့ research လုပ်နေတဲ့တက္ကသိုလ်ပေးတဲ့ပုံစံမျိုးပြီးရင်လည်းဒေတာတွင်းအဖွဲ့စည်းတွေစီကိုအဓိက funding နေသွားနေတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျဟုတ်ကဲ့
ပါရှင်အခုဗီဒီယိုအချိန်ပေးပြီးတော့ဖြည့်ဆွဲအတွက်ကျေးဇူးများကြီးပါတယ်ရှင်
โอเคกูโลကျွန်တော်မေးမြန်းပြီးတော့တော်တော်ကျေးဇူးအများကြီးတင်ပါတယ်